ောင်စီတပ်ကနေနေရှင်းလင်းပြီးတော့လေကြောင်းကနေပြစ်ခတ်တိုက်ခိုက်ခဲ့တဲ့ရင်းမပင်မြို့နယ်တပြေးအေးကျေးရွာကနေအိမ်တွေတော်တော်များများမီးလောင်ပျက်စီးခဲ့တယ်လို့အရက်သားသေဆုံးမှုလည်းရှိခဲ့တယ်လို့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေနဲ့ဒေသခံပြည်သူတွေကပြောပါတယ်။အနီးအနားကကျေးရွာတော်တော်များများကပြည်သူတွေလည်းစစ်ဘေးဒုက္ခတွေအဖြစ်နဲ့တိမ်းရှောင်နေရပါတယ်။ရန်ကုန်ကလာတဲ့သတင်းကိုငင်းချမ်းပြောပြပေးပါရှင်
။စကိုင်းတိုင်းဒေသကြီးရင်းမပင်မြို့နယ်တပြေးအေးကျေးရွာတစ်ခွိုင်မှာစစ်ကောင်စီတပ်တွေနဲ့ပြည်သူကာကွယ်ရေးအဖွဲ့တွေမတ်လ၁ရက်နေ့မှာလည်းတိုက်ပွဲတွေဖြစ်ပွားခဲ့ပါတယ်။ဖေဖော်ဝါရီ28ရက်နေ့တနင်္လာနေ့မနက်အစောပိုင်းကလည်းတပြေးအေးကျေးရွာကိုစစ်ကောင်စီဘက်ကလေကြောင်းကနေပြစ်ခတ်တိုက်ခိုက်ပြီးနေမြေရှင်းလင်းခဲ့တာပါ။အဲဒီနောက်ရွာထဲမှာစစ်သားတွေတက်ဆွဲပြီးနေအိမ်တွေကိုမီးရှို့ခဲ့တယ်လို့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေကပြောပါတယ်။အင်ဂျင်150လောက်ရှိတဲ့တပြေးအေးကျေးရွာတွေကနေအိမ်3ပုံ2ပုံလောက်မီးလောင်ကျွမ်းသွားတယ်လို့တက်ကြီးရွယ်ဟိုတုံးကမီးလောင်သိမ်းဆုံးခဲ့တယ်လို့ဒေသခံကာကွယ်ရေးတပ်ဖွဲ့ဝင်တို့ကပြောပါတယ်။လေကြောင်းကနေပြစ်ခတ်မှုကြောင့်လည်းမျိုးသားတို့သိဆုံးခဲ့ပါတယ
်ကျွန်တော်တို့ဒေသခံလူပေါင်းမီဒီယာအဖွဲ့တွေနဲ့ပြည်သူ့မှုအနေနဲ့တော့ဖြစ်ခဲ့တာရှိပါတယ်အဲ့ဒါကတော့ကျွန်တော်တို့ဒီမနက်ပိုင်းကပေါ့နော်မနက်ပိုင်းကမနက်စောပိုင်းမနက်စောပိုင်းကပြည်သူ့တိုက်ပွဲအနေနဲ့ရှိခဲ့တာရှိခဲ့ပါတယ်ပထမအဦးဆုံးဒီအကြမ်းဖက်စစ်ကောင်တီကရဟရင်နဲ့ဝဲပြီးတော့ပေါ့နော်ဒီတပည့်အကြီးအကိုအဲဒီစစ်တမမော်တာတွေနဲ့ရဟရင်တွေကနေပြတ်ခတ်တယ်ပြတ်ခတ်တဲ့အခါကျတော့ဒေသခံတွေကဖျော်ဖျက်ထွက်ပြေးတဲ့ဖတ်ပြတာပေါ့နော်ဖတ်ပြတဲ့အချိန်မှာအဲ့ဖတ်ပြတဲ့ဒီသားခံတယောက်ပေါ့မျိုးသားတယောက်ပေါ့နော်ဟုတ်နောက်တယောက်ကတော့ကျွန်တော်တို့ဒီမပြီးနိုင်မလွားနိုင်လို့မျိုးအတမစစ်ကောင်တွေရွာကိုဝန်းစီးတဲ့ခါမှာမီးရှို့တာပေါ့နော်မီးရှို့တဲ့အချိန်မှာအဲ့မှာပကြီးရယ်ကိုအမျိုးသမီးအဖွားကြီးတယောက်ပေါ့နော်အဲ့မှာမီးဖေးတင်ပြီးတော့ဆုံးသွားကြတာရှိတယ်ပိန်တွေက150ကျော်လောက်ရှိတာ150ကျော်တဲ့အနေမှာအဆုံးမှုနှစ်ပုံလောက်ကတော့မီးဖေးတင်သွားပြီအခုမီးပြန်နေတဲ့အိမ်တွေဖတ်ပြီးတော့မီးရှို့နေ
ဖေဖော်ဝါရီ26ရက်နေ့ကလည်းမြင်းမာပင်မြို့နယ်ကချင်းပုံးရွာနဲ့ရောက်ကိုင်းရွာကိုစစ်ကောင်စီကလေကြောင်းကနေရဟန်းရင်နဲ့ပြစ်ခတ်ခဲ့လို့ခုနှစ်ဦးထက်မနည်းသိမ်းဆုံးခဲ့ပါတယ်။ကျေးရွာတွေကစိုက်ကယ်တွေနဲ့ကားတွေကိုလည်းမီးရှို့ဖျက်ဆီးခဲ့တယ်လို့ဒေသခံတွေကပြောပါတယ်။အခုလိုရင်းမပင်မြို့နယ်ထဲမှာစစ်တပ်ကလေကြောင်းကနေနေမြေရှင်းလင်းနေတာနဲ့ပတ်သက်လို့စစ်ကောင်စီဘက်ကသတင်းထုတ်ပြန်တာမရှိသေးပါဘူး။တပြေးအေးရွာဟာရင်းမပင်မြို့နယ်မြောက်ဘက်ချင်းတွင်းမြင့်အနောက်ဘက်မှာတည်ရှိပြီးတော့ကဏီမြို့နယ်နဲ့ချောင်းမဲချားပါတယ်။တပြေးအေးရွာကိုလေကြောင်းကနေပြစ်ခတ်တာကြောင့်ဒေသခံတွေဟာကဏီမျိုးဘက်ကိုတိမ်းရှောင်နေရပါတယ်။ကဏီဘက်ကိုတိမ်းရှောင်နေတဲ့ဒေသခံတွေကိုလည်းဖေဖော်ဝါရီလ28ရက်မှာပဲစစ်တပ်ကလေကြောင်းကနေပြစ်ခတ်ခဲ့ပါတယ်။အခုလိုလေကြောင်းကနေပြစ်ခတ်နေရတဲ့ကြောင့်ကျေးရွာ900ထက်မနည်းကဒေသခံ2000လောက်ကတောထဲမှာတိမ်းရှောင်နေရတယ်လို့ဒေသခံတို့ကပြောပါတယ်
။မာဒီဘက်တိမ်းရှောင်နေရတာတော့မိုးကောင်း၊လင်းမုန်းကြီး၊ချောင်းမစပီးဟုတ်ကဲ့ဟောကြီးပင်တွေ900 600လောက်ကအစီအစီရှောင်နေရတယ်ကကြောက်ပြီးတော့တဲမှာပဲရှောင်းနေကြတာတော့တွေတဲမှာပဲတင်းဆောင်နေကြတယ်ရွာကခုချိန်ဒီမကတ်နိုင်ဘူးကြအသက်လို့မရသေးဘူးကြသူဦးကြီးတော့တဲမှာ2000ကျော်လောက်တော့ရှိမယ်ကြကျွန်တော်တရားသလောက်တော့ပေါ့လေ
စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်း2021ခုနှစ်ဧပြီလဇန်ကစလို့သခိုင်းတိုင်းတွေကတပြေးအေးကျေးရွာဘက်မှာလက်နက်ဆွဲကင်တော်လန်သူတွေနဲ့စစ်ကောင်စီတပ်တွေကတိုက်ခိုက်မှုတွေစတင်နေတာပါဒေသခံကာကွယ်ရေးတပ်ဖွဲ့တွေအားကောင်းတယ်လို့ယူဆရတဲ့စကိုင်းတိုင်းတွေကနေရာတော်တော်များများကိုစစ်ကောင်စီကဇန်နဝါရီလကစလို့အပြင်းထန်ထိုးစစ်ဆင်နေပြီးလေကြောင်းကနေမကြာခဏဆိုသလိုပြစ်ခတ်တိုက်ခိုက်တာတွေလုပ်နေပါတယ်။ဒေသခံကာကွယ်ရေးတပ်ဖွဲ့တွေဘက်ကလည်းစစ်ကောင်စီတွေတက်ဆွဲထားတဲ့နေရာတွေကိုဝင်ရောက်တိုက်ခိုက်တာတွေရှိလာပါတယ်။ရင်းမပင်မြို့နယ်ကဲရက်ရှိတဲ့ပလဲမြို့မှာဆိုရင်လည်းဇန်နဝါရီလကစစ်ကောင်စီတပ်တွေနယ်မြေရှင်းလင်းစဉ်တွင်နေအိမ်တွေမီးရှို့ဖျက်ဆီးခဲ့တဲ့အတွက်ကျေးရွာ6ရွာကလူနေအိမ်ပေါင်း 2000 ကျော်လောက်မီးလောင်ဖျက်ဆီးခဲ့ပြီးထောင်ထဲချီရဲ့အရက်သားတွေအိုးမဲ့အိမ်မဲ့ချစ်ခဲ့ရပါတယ်ခင်ဗျာ